မဆုစုနွေအပါဝင်ရန်ကုန်တိုင်းမြို့နယ်အသီးသီးက NLD အဖွဲ့ဝင်တွေစုပေါင်းပြီးဒေါ်ဆန်းစုကြည်လွတ်မြောက်ရေးဆုတောင်းပွဲတွေကိုမေလ1ရက်ကစတင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့နှစ်ပတ်ကြာမှမဆုစုနွေနဲ့အတူတခြားဝတ်ပြုဆုတောင်းသူတွေကိုအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။မြန်မာသတင်းစာတွေကတော့ပြည်သူအချင်းချင်းဖမ်းဆီးတယ်ဆိုပြီးတုံ့နှုံခဲ့ပါတယ်။အင်းစိန်ကြောက်တော်ကြီးဖျားမှာဖမ်းခံရတဲ့တက္ကသိုလ်ကျောင်းသားကိုရဲမြတ်ဟင်းရဲ့ဖခင်ဖြစ်သူကတော့အခုလိုဖမ်းတာနိုင်ငံသားအခွင့်အရေးနစ်နာတယ်လို့ယူဆပါတယ်
။ကလေးတွေအနေနဲ့ကဘယ်သူမှဥပဒေချိုးဖောက်တာမဟုတ်ဘူးခင်ဗျာ။သူတို့ကသူတို့ရဲ့ခေါင်းဆောင်ပေါ့ဗျာ။လုံလောက်ရေးအတွက်ကျွန်တော်တို့ဗုဒ္ဓဘာသာထုံးတမ်းသင်ရန်ရပေါ့ဗျာ။ဟာလားဖျားမတော်ဘာကိုကိုရမရှိသေးတဲ့အရာတကူကြီးတရားမှသွားပြီးတော့ဆူတောင်းတာပဲဗျာဝိကိစူတောင်းတာပဲဟာလားသူတို့ကဘာဥပဒေမှမချိုးဖောက်ပါဘူးအဓိကကျွန်တော်ပြောကြတဲ့တိုင်းဆိုရင်သူတို့ဝတ်ထားတယ်ဟာလားဖရီဖရီအောင်တန်းစုကြည်ဆိုတဲ့အင်းကြီးကဟာလားလူချင်းကနားကမှသာမြင်ရမှာခင်ဗျာဟာလားနောက်တစ်ခုကဒီတော့တော်ကြီးဖရားကိုဆွဲတဲ့လိုင်းကမရှိဘူးခင်ဗျာအဲသူတို့ကအဲ့ကားကိမှဆုံရက်ပြီးတော့မှလာစုပြီးတော့မှလာအဲ့တော့တော်ကြီးဖရားကိုသူကမန်းလျှောက်သွားလို့ရမှာခင်ဗျာအဲ့တော့သူတို့မှဘာပြစ်မှမရှိဘဲဥပဒေဥမှသူတို့ဖောက်ပြကျူးလွန်းတာမဟုတ်ဘူးခင်ဗျာဟုတ်ကဲ့နားဖမ်းတာကြတော့လေသူတို့ရှိသူကဖမ်းတာမဟုတ်ဘူးခင်ဗျာတက်ဆိုင်ရဒုံညုံကြီးအာဏာပိုင်ဖွဲ့စည်းတရားနေပြီးတော့ရောက်ဝဲရတာနဲ့ဖမ်းသွားတာခင်ဗျာကျွန်တော်သားဆိုလို့ရှိလို့ရှိရင်လည်းပြောမယ်ဆိုလို့ရှိရင်ဒါတောက်သူပထမနဲ့တက်နေတဲ့ចောင်းသားတယောက်ခင်ဗျာသူကဥပဒေမချိုးဖောက်ဘူးဆိုရဲကြောင်းမလို့သူလိုက်သွားတာသူဝုပြုထူတော်မတဲ့သူအေးအေးသူလိုက်သွားတာခင်ဗျာဟောသူကညနှစ်လာဆုံးရှုံးနေခင်ဗျာနောက်တခါဒီမောင်သောကျော်မင်းဆိုတာကလည်းသူကဥပဒေချိန်မာအောင်ဆင်းနေတဲ့သူတယောက်ဗျာဟောသူလုပ်တဲ့လုပ်ကသူကဥပဒေကိုချိုးဖောက်တယ်မချိုးဖောက်ဘူးဆိုတော့သူနားလေတယ်ခင်ဗျာဥပဒေသမားခင်ဗျာအဲ့တော့အခုသူတို့တရင်လာတဲ့မှာရေးတဲ့ဟာတွေကတခြားကြည့်ပဲ။ဟောကျွန်တော်တို့အနေနဲ့ကလည်းဟာလာဆက်လိုက်ပြီးလို့ဒီလိုဥပဒေမဲ့တာလုပ်နေမယ်ဆိုရင်ကျွန်တော်ကတရားဥပဒေရရင်ဆိုင်မှုတဲ့ကျွန်တော်မိဘတွေအနေနဲ့လည်းအသင့်နဲ့ပဲခင်ဗျာ
။အဒေါ်ဆန်းစုကြည်လွတ်မြောက်ရေးဆုတောင်းပွဲမှာအဖမ်းခံရတဲ့မဆုစုနွေးရဲ့ညီမကိုပါကျွန်တော်တစ်ဆက်တည်းအခုလိုမေးပါတယ်။တရင်စာမှာရေးတာကဒီဘာသာရေးကိုခုတုံးလုပ်ပြီးတော့သူတို့စုပူမှုဖြစ်အောင်လုပ်တယ်ဆိုပြီးတရင်စာမှာရေးတယ်မဆုစုနွေးအပါအဝင်ဆိုတော့ဒီမဆုစုနွေးရဲ့ညီမတယောက်အနေနဲ့တရင်စာမှာရေးတဲ့ရေးသားချက်တွေဟာအမှန်လို့ထင်သလားဘယ်လိုထင်လဲခင်ဗျ။မထင
်ပါဘူး။အမှဘာသာရေးကအများရန်လုပ်နေတာပါ
။အခုဒီမဆုစုနွေးအဖမ်းခံရတာဘာကြောင့်လို့ထင်လဲခင်ဗျ။အ
မှတတ်တတ်လုံးကြံတယ်ပဲထင်တ
ယ်။ဘာကြောင့်လုံးကြံတယ်လို့ထင်လဲခင်ဗျ။ဘာ
ကြောင့်လုံးကြံလဲဆိုတော့အမှနိုင်ငံရေးလူ့ခွင့်ရေးစုရဟာတဲ့လူဆိုတော့ဒီကုံတိုက်ခါကိုချကျင်လို့ရယ်ဒေါ်ဆန်းစုကြည်ဒီဆက်ဝတ်တာကိုပြဿနာရှာပြီးတော့သူတို့ဖမ်းတယ်လို့ထင်ပါတယ်
။မဆုစုနွေအခုဘယ်မှာချုပ်ထားတယ်ဆိုတော့အခုထိသိပါလား
။မသိရသေးပါဘူး။မိန်းကလေးတယောက်ဘယ်နေရာမှန်းမသိအောင်ဖတ်ထားတာကိုကညီမတို့ကလည်းအဲ့ဒါလက်မခံချင်ပါဘူး။အခုတော့ဖမ်းခံတဲ့ကိစ္စနဲ့မဆုစုနွေရဲ့တမ်းမာရဲ့အခြေအနေယူရင်းလာတဲ့ပြဿနာစိုးရိမ်လာရဲ့မိန်းကလေးတယောက်ကအဲ့လိုမျိုးဒီနေရာမှာမမ်းမသိအောင်ခိုးတောင်ခိုးဝယ်ထားတာတွေကကျမတို့လက်မခံနိုင်တဲ့အရာတွေဖြစ်နေလို့ကအဲ့လိုအများဆုံးဒီနေရာမှာဆိုတာစေပင်ကြီးကိုဝေအစားပါများပေးပိုင်ခွင့်လေးတော့ရစေချင်တာပေါ့နော
်88မျိုးဆက်ចောင်းသားများအဖွဲ့ကိုလည်းစူပူလှုပ်ရှားမှုဖြစ်အောင်တွေးထိုးလှုပ်ဆောင်နေသူတွေလို့မြန်မာစစ်စုကသတင်းစာတွေကဆွဆွဲထားပါတယ်အဲကိုမင်းကိုနိုင်ကတော့အခုလိုဝတ်ပြုဆူတောင်းသူတွေကိုဖမ်းတာဟာဘာသာရေးလွတ်လပ်ခွင့်ကိုချိုးဖောက်တာဖြစ်တယ်လို့ယူဆပါတယ်
ကျွန်တော်တို့ဘယ်ဘာသာမှမဆိုပါဘုရားဘာသာမှမဟုတ်ပါဘူးစုတောင်းဝတ်ပြုတယ်ဆိုတာရှိကိုရှိပါတယ်သက်ဆိုင်ရာဘုရားတွေစီမှာစုတောင်းကြတယ်ကိုယ့်ရဲ့ချစ်သူခင်သူတွေကောင်းကျိုးရစေဖို့ဆိုးကျိုးတွေမကျရောက်ဖို့ဆိုးကျိုးကျရောက်နေတယ်ဆိုရင်အဲ့ဆိုးကျိုးတွေကလွတ်မြောက်ဖို့စုတောင်းကြတယ်ဆိုတာဘာသာတိုင်းရဲ့အခြေခံသဘောပါအဲ့ဒါယဉ်ကျေးတဲ့လူအဖွဲ့အစည်းမှာတကယ်ရှိနေတဲ့အရာပါဆိုတော့အဲ့ဒါကြီးကိုအခုလိုမျိုးပိတ်ပင်တားဆီးပြီးတော့နှောက်ရှက်ရုံကဖမ်းဆီးတဲ့အစ်စ်မှရောက်တယ်ဆိုတော့ကျွန်တော်တို့စီမှာလူ့ဘက်ဆိုကိုးကွယ်ယုံကြည်ခွင့်ကိုအတမချိုးဖောက်နေပြီဆိုတာကိုထင်ရှားနေတယ
်။အခုလိုဒီဒေါ်ဆန်းစုကြည်လွတ်မြောက်ရေးအတွက်ရိုးသားသားဝတ်ပြုဆူတောင်းတဲ့ပုံကိုယ်တွေကိုစစ်စိုးရဘက်ကအခုလိုအကြမ်းဖက်ပြီးတော့ဟာလာပြည်သူကဖမ်းတယ်ဗာဖမ်းတယ်ဆိုတဲ့ခေါင်းစဉ်တွေနဲ့လုတ်တဲ့လုတ်ရက်တွေကိုဘယ်လိုမြင်လဲခင်ဗျ
။တကယ်တော့သူတို့တတ်တိမရှိလို့ဗျ။သူတို့ကြောက်နေတာ။အဲ့ဒီနေ့ကဖြစ်ရကဒီဒေါ်ဝန်ဘက်မှာသွားပြီးတော့ဝတ်ပြုဆူတောင်းကြတဲ့အခါမှာပြည်သူတွေကဝင်ပြီးတော့ပူးပေါင်းကြတာဗျ။ရာကနန်းအထိရလာတယ်အဲ့တော့သူတို့တားဆီးတာတွေနှောက်ရက်တာတွေမလုပ်ဘူးကြ။အဲ့ဒီအင်္ဂါနေ့မနေ့မှာမလုပ်တဲ့ခါကျတော့အဲ့ဒီဒေသခံပြည်သူတွေကဝင်ပြီးတော့ပူးပေါင်းကြတယ်။နောက်နေ့လဲလာပါဦးဆိုပြီးတော့ခေါ်ကြတယ်ကြ။အဲ့ဒီမှာပူးပေါင်းပါဝင်မှုကယာကနန်းတိဖြစ်သွားတယ်။ဖြစ်သွားပြီးတော့ဟိုဘက်ကိုရှေ့တဲ့ခါမှာအင်းစိန်ကရောက်တဲ့အခါကျမှကြောက်လန့်ကြားနဲ့တားဆီးတာဗျ။အဲ့တော့သူတို့ဘာကိုကြောက်တာလဲ။ပြည်သူလူထုပူးပေါင်းပါဝင်လာတာကိုကြောက်တာဗျ။အဲ့တော့ကြောက်တယ်ဆိုတာပါလေ။မဟုတ်တာလှုပ်ထားတဲ့လူတွေကြောက်တာဗျ။အမဟုတ်တာလှုပ်ထားတဲ့လူတွေဟာပြည်သူလူထုတရားလုံးကပူးပေါင်းလာပြီးတော့သူတို့မဟုတ်တာတွေကိုဖော်ထုတ်မှမျိုးကိုစိုးရိမ်နေအတွက်ကြောက်လာတာဖြစ်တယ်အဲ့လိုကြောက်လို့တားကြည့်တာပဲဖြစ်တယ်အခုကအမတန်ကျွန်တော်တို့စိုးရိမ်စရာကောင်းတာကသတင်းစာထဲမှာကိုဟုတ်လားအဒီလိုလှုပ်တဲ့လူတွေအပေါ်မှာသူတို့ကဒီလိုဝိပုစုတောင်းတာမျိုးတွေလှုပ်တဲ့လူတွေအပေါ်မှာ ตาสีไตแช่ตัวจาบ่เด้ตักสัญญาก็นูโซท้าเลยสุบิ๊ดแล้วตะเถินเนี่ยโหยีท้าล่ะเว้ยเออตักสัญญาสุดาบ่เลยอานาวัยอภิเษกกูเปล่าล่ะเว้ยผิดดิบ่จังเลยสุดรอจีตุยก็ท้านพี่รอตักสัญญากูอั่นนั่นไล่เลยรู้เปล่าล่ะโหอะจังตักสัญญาสุดาอานาวัยอภิเษกอานาวัยอภิเษกกูไหนกะไอ้หลูမျိုးตาสีไตแช่ตัวจาบ่สุบิ๊ดแล้วตะเถินน่ะมาตะเถินเนี่ยอดิจาพอป่ะล่ะเออตาสีโหมากูไตแช่เลยสุดะหา အဲ့မှာကြာမှာတွေးကြည့်ရင်ကြောက်စရာကောင်းပါတယ်ကျွန်တော်တို့အမျိုးသားအချင်းချင်းကိုရင်းနှီးစွာဝတ်ပြုဆူတောင်းတဲ့လူတွေကိုအခုလိုတိုက်ချက်တော့မယ်ဆိုတဲ့ဟာဒီတိုင်းကြည့်ဒီမိုကရေစီပေးမယ်ဆိုတာခဏထားလိုက်ဟိုလူအခွင့်အရေးကအစဘာသာရေးကိုယ်ပိုင်ယုံကြည်မှုကအစမပေးတော့ဘူးဆိုတဲ့အတိတ်ပဲကိုရောက်နေပြီအဲ့ဒါကိုပြန်ပြီးတော့စင်ကြင်ကြပြီးတော့ဒီအမားကိုအများဆုံးပြင်ဖို့လုပ်နေပြီတော်
ပြမှုဆိုင်ရာကျင့်ထုံးဥပဒေပုံမှန်59ခုအရအရသားချင်းဖမ်းမိုင်권ရှိပေမဲ့အခုလုံနီးနဲ့ဖျားတက်သူတွေကိုဖမ်းခွင့်မရှိဘူးဆိုတော့ရန်ကုန်မြို့ကရှင်းနေဦးအောင်တင်းရဲ့အမြင်နဲ့ပဲနေကုန်ချုပ်ပြရစီခင်ဗျာဖမ်းစီပိုင်권ရှိတယ်ဒါဖမ်းစီရမယ့်အကြောင်းအရပုံမူတည်ပြီးတော့ဆိုဖမ်းစီရမှာပေါ့
တော့ဖရဲလာပြီးတော့ဟိုလောက်ကလူတယောက်ကပြင်းမှုကျူးလွန်တဲ့အလုပ်တစ်ခုလာလောက်ကလာဘာအတွက်လာလောက်ကလဲဒါလည်းရှိသေးတာကိုဒီပြင်းမှုကျူးလွန်တဲ့အကြောင်းချင်းကမပေါ်ပေါက်ဖဲနဲ့သူတို့ကဖမ်းဆီးပြီးပို့တယ်ဆိုတော့ဒီဥပဒေနဲ့ဘယ်လိုဖမ်းဆီးခွင့်ရှိမလဲရတူရသားတယောက်ကအဲ့လိုဝိုင်းဖမ်းပြီးတော့ပို့တယ်သူတို့ကပို့တယ်ဆိုတော့အဲ့ဒါလည်းဒီလူတွေကပြင်းမှုကျူးလွန်ခြင်းတင် ပြောရမှာ